ကရင်ပြည်နယ်ဖမ်းမြို့နယ်မှာ KNU ကရင်အမျိုးသားစီယုံတပ်မဟာတစ်တပ်ဖွဲ့ဝင်တွေနဲ့ကရင်နယ်သားစောင့်တပ် BGF နဲ့မြန်မာစစ်ကောင်စီတို့ပူးပေါင်းထားတဲ့တပ်ဖွဲ့တို့ပြစ်ခတ်တိုက်ခိုက်မှုဖြစ်ပွားပါတယ်။ဒီမနက်မှာလည်း BGF စစ်ရင်တန်းကို KNU ဘက်ကတိုက်ခိုက်ခဲ့တယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။KNU နဲ့ဒီ BGF နဲ့မြန်မာစစ်ကောင်စီတို့ကြားတိုက်ပွဲနောက်ဆုံးအခြေအနေရန်ကုန်ကလာတဲ့သတင်းကိုငင်းချမ်းပြပြပေးပါရှင်။
KNU ကရင်အမျိုးသားအစည်းအရုံးတက်မဟာတက်ဖွဲ့ဝင်တွေကနိုဝင်ဘာလ18ရက်နေ့ဒီမနက်မှာကရင်ပြည်နယ်ဖမ်းမြို့နယ်ကျော်ပြစ်ခီးနယ်ဘောတပြုတ်ကျေးရွာကြားကရင်နယ်သားဆောင်တက် BGF ကားတန်းကိုတိုက်ခိုက်ခဲ့တယ်လို့KNU တထုံခရိုင်အတွင်းရေးမှူးပဒုအစောဆုံးမြင့်က VOA ကိုပြောပါတယ
်။အာမြင့်လည်းရဖြစ်ကြတော့တယ်။တပ်ဖွဲ့ကြီးတယ်လည်းကျွန်တော်တို့ဒီက KNU ဖမ်းတဲ့ပြည်နယ်တပ်ဖွဲ့ကြီးတော့ဒီမနက်ပိုင်းကတော့ခါရတက်ကတော့မကဲစီချက်လို့ကျွန်တော်တို့ကျန်တယ်။တိကျကြံရတာတော့ကျွန်တော်တို့အတိအကျမသိရဘူး
။မနက်တနားကြီးကြော်ခဲမှာဖလန်တောင်ဘက်ကဆင်းလာတဲ့ BGF အဖွဲ့ကကားလေးစီးကို KNL တပ်မဟာတပ်ရင်းတပ်ဘက်ကတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။နိုဝင်ဘာလ16ရက်နေ့ညဘက်မှာလဲဘောတပြုတ်ကျေးရွာဘက်မှာပြစ်ခတ်တိုက်ခိုက်မှုအနည်းငယ်ဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာလ15ရက်နေ့မှာတော့ဖယံမြို့နယ်ဖလန်တောင်ကျေးရွာအနီးမဲတနချောင်းမှာ KNL တပ်မတင့်နဲ့ BGF မြန်မာစစ်ကောင်စီတပ်ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဗဒိုစောဆုံးမြင့်ကပြောပါတယ်
။ကျွန်တော်လည်းဝေဖြစ်တာစစ်ကောင်စီနဲ့ဒီ DJ ပေါင်းပြီးတော့ဖြစ်တယ်ပေါ့နော်။အဲတိုက်ပွဲချင်းများတော့အဲ့ဒီမော်ဒီစစ်ကောင်စီကနေအောင်ကြားတဲ့တန်းအောင်တိုင်ရတယ်။
ပြည်နယ်ကြားဆောင်တဲ့ BGF ပြောရေးဆိုခွင့်ရှိသူဘုံမှုနိုင်မောင်စော်ကတော့ဖန်မျိုးနယ်ဘက်တိုက်ပွဲအခြေအနေတွေကိုမသိရသေးဘူးလို့ပြောပါတယ်
။ကျွန်တော်လည်းဘာမှမသိရဘူးကိုကျွန်တော်လည်းဒီနေ့ဒီမှာပုံသားမှာပထိန်လုပ်နေတော့အခြေအနေလေးတွေဘာမှကျွန်တော်မမေ့ကြဘူး။
တခြား BGF အရာရှိတဦးကတော့အခြေအနေကိုမသိရသေးပေမဲ့တိုက်ပွဲတွေဖြစ်ပွားကြောင်းအတိအပြုပြောပါရစေ
။အဲ့ဘာခြားတာမြင်တော့ဖြစ်နေတာပဲ။ဖြစ်တယ်ဆိုတော့ဒီ KUKA ဖွဲ့နဲ့ကျွန်တော်စစ်ကောင်စီဖွဲ့တွေရောခါလေကျွန်တော်နေကြားဖွဲ့တွေရောအကုန်လုံးကဖြစ်ကြတာပဲအဲ့ဘာမှတော့
။အလားတူနိုဝင်ဘာလ15ရက်နေ့မှာမွန်ပြည်နယ်ကြိုက်ထုံမြို့နယ်မိုးဘောကျေးရွာနက်စင်နဲ့ဖုံးတော်ကြီးကျောင်းအနီးကွင်းပြင်တို့မှာစစ်ကောင်စီတပ်နဲ့ KNL တပ်မဟာတပ်ရင်း3တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ KNU တထုံခရိုင်ဘက်ကပြောပါတယ်။ဖမ်းမျိုးနယ်နဲ့တိုက်ထုံမျိုးနယ်အတွင်းဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာစစ်ကောင်စီဘက်ကထိခိုက်မှုတွေရှိတယ်လို့ KNU ဘက်ကပြောပေမဲ့လည်းတိကျအတည်မပြုနိုင်ခဲ့ပါဘူး။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းရမှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့ညင်းဆိုပါတယ
်။မရှိဘူးလားအဲ့ရတာဟာပဲ
။ဒါပေမဲ့ကရင်ပြည်နယ်ဖားပုံမျိုးနယ်ဘက်မှာတော့ KNU တပ်မဟာ၅ဘက်ကမိုင်းခွဲတိုက်ခိုက်မှုတွေရှိနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။
သမားငါကထောင်ကားတဲ့ဘိုင်းကြီးတွေ့ရှိရရှိတယ်။နောက်တော့ကျွန်တော်တို့ဖာပုံဘက်မှာတော့ဟောပုတ်ဘက်မှာလည်းအဲ့လိုဘိုင်းခွဲတဲ့ဖြစ်စဉ်တွေရှိခဲ့တယ်။အဲ့ဒါပဲရှိပါလိမ့်ကြတယ
်။လက်ရှိ KNU ကရင်မျိုးသားအစည်းအရုံးလက်အောက်ခံတက်မဟာတက်တထုံခရိုင်တက်မဟာငါဖာပုံခရိုင်ဘက်မှာ KNU အဖွဲ့နဲ့တက်မတော်တို့ကြားတိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့တက်မဟာ6ဒူပလာယာခရိုင်တက်မဟာ3ရောင်လေးပင်ခရိုင်ဘက်မှာတော့ရန်ဖန်ရန်ခါတိုက်ပွဲတွေဖြစ်ပွားနေပါတယ်။တိုက်ပွဲတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဆွေပေးတိမ်းရှောင်နေရပါတယ်ခင်ဗျာ။